ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့အခြေအနေပေါ်စိုးရိမ်မှုတွေတိုးလာနေတဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ပြဿနာကိုဖြေရှင်းနိုင်ရေးကြိုးပမ်းမှုတွေကိုအားပေးကူညီနိုင်ဖို့နဲ့မတည်မငြိမ်အခြေအနေတွေပေါ်ပေါက်လာရတဲ့အကြောင်းရင်းတစ်ခုဖြစ်တဲ့အစိုးရတို့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုပြစ်တင်ရှုံချဖို့လည်းမြန်မာအစိုးရကတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်ကမတည်မငြိမ်အခြေအနေတွေကြောင့်တိုင်းနဲ့ချီပြီးထွက်ပြေးခုလုံခဲ့ကြတဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဝန်ကြီးချုပ်ကတော့ဒီကနေ့ပဲဒုက္ခသည်စခန်းကိုတွားရောက်ကြည့်ရှုခဲ့ပြီးအစိုးရအဖွဲ့တွေရဲ့လှုပ်ရွက်ကိုပြစ်တင်ပြောဆိုလိုက်တယ်လို့မြန်မာအစိုးရအနေနဲ့လည်းထိန်းသိမ်းသိမ်းသိမ်းဆောင်ရွက်ဖို့တိုက်တွန်းခဲ့ပါတယ်။အပြည့်အစုံကိုတော့နန်းလောင်ကတင်ပြပေးပါလိမ့်မယ်ရှင်
။ရှစ်ခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့အခြေအနေတွေအပေါ်နိုင်ငံတကာကဆိုရင်တလို့မြန်မာနိုင်ငံအနေနဲ့လည်းဆိုရင်ကြောင်းနဲ့ပြဿနာကိုဖြေရှင်းနိုင်ဖို့အတန်နိုင်ဆုံးကြိုးပမ်းနေကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။နိုင်ငံကအတိုက်အဝန်အနေနဲ့ရခိုင်ပြည်နယ်တည်ငြိမ်အင်ဂျင်ရင်းနဲ့ဖွံ့ဖြိုးရေးအတွက်မြန်မာအစိုးရရဲ့ကြိုးပမ်းမှုတွေကိုပါဝင်ပံ့ပိုးတာဟာလည်းအကောင်းဆုံးကူညီရာရောက်ကြောင်းဖော်ပြထားပါတယ်။တချိန်ထဲမှာပဲဩဂုတ်လ25ရက်နေ့နဲ့ပြီးခဲ့တဲ့နှစ်အောက်တိုဘာလထဲမှာလုံခြုံရေးတပ်ဖွဲ့တွေနဲ့အရတားတွေအပေါ်ပြစ်မှတ်ထားပြီးတပြိုင်တည်းတိုက်ခိုက်မှုတွေကျူးလွန်ခဲ့တဲ့အာစာအစွန်းရောက်အုပ်စုရဲ့အလို့ရတွေကြောင့်ပဋိပက္ခပဲကြီးထွားခဲ့ရတာကိုလည်းပြစ်တင်ရှုံချဖို့တိုက်တွန်းခဲ့တာပါ။ဒီခိုင်ပြည်နယ်ကအခြေအနေကြောင့်တိုင်းနဲ့ချီထွက်ပြေးနေရတဲ့အင်ဒိဂျင်းဘင်္ဂလားဒေ့ရှ်နိုင်ငံကဝန်ကြီးချုပ်ရှေ့ခ်ဟာစီနာကတော့ဒီကနေ့ပဲဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့ပြီးအစိုးရတွေရဲ့လုပ်ရကိုရှုံချခဲ့တယ်လို့မြန်မာအစိုးရကလည်းထင်းထင်းသိမ်းသိမ်းဖြေရှင်းဖို့တိုက်တွန်းခဲ့ပါတယ်
။ And also I condemn those who are responsible for that. As you know that the Myanmar army was under attack. Border police was under attack.And about
ဒီရက်ကဒီပုံမှန်လေးမှန်နေနေရှုပ်ချပါလေမြန်မာစစ်တပ်နဲ့ရဲစားဆောင်ရဲတပ်ဖွဲ့ဝင်တွေတိုက်ခတ်ခံရတဲ့135ယောက်သေခဲ့ပါတယ်စစ်တပ်နဲ့ရဲစားဆောင်တပ်တွေကိုတိုက်ခတ်ခဲ့တဲ့ဒီလူတွေရဲ့လက်ချက်ကြောင့်အခုလိုအခြေအနေတွေပေါ်ပေါက်လာရတာဖြစ်တဲ့အတွက်ဒါကိုရက်တန်းကရက်ရပါလိမ့်မယ်ဒီချိန်ထဲမှာပဲမြန်မာအစိုးရအနေနဲ့လည်းအခြေအနေကိုစိတ်ရှိလက်ရှိကင်တွဲဖို့လိုပါတယ်စစ်တပ်နဲ့လူကြုံရေးတပ်ဖွဲ့တွေကိုတာမန်လူမှုအပေါ်တိုက်ခိုက်တာမျိုးခွင့်ပြုဖို့မတင်ပါဘူးအမျိုးသမီးတွေကလေးတွေအပြစ်မဲ့တဲ့ပြည်သူတွေအနေနဲ့ဘာရာဇဝတ်မှုမှကျွလွန်ခဲ့ကြတာမဟုတ်ပါဘူ
းမြန်မာနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာတော့အာစာအစွန်းရအဖွဲ့ရဲ့တိုက်ခိုက်မှုတွေဟာကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်ဖီရဲ့အစီရင်ခံစာထုတ်ပြန်ခြင်းနဲ့အချိန်ကကျွလွန်ခဲ့တာဖြစ်ကြောင်းလည်းဖော်ပြထားပါတယ်ဒါပေမဲ့လည်းအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ကြုံခဲ့ရပြီးနောက်ဆက်တွဲအဖြစ်ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်ကဦးဆောင်ပြီးနယ်မြေရှင်းလင်းရေးလှုပ်ဆောင်ရမှာအယက်သားတည်ဆုံမှုတွေရှိခဲ့တယ်ဆိုတဲ့စွပ်စွဲချက်တွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တွေတိုင်းနဲ့ချီထွက်ပြေးနေရတယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံကပြောဆိုနေကြတာပါWashington အခြေစိုက် Carnegie Endowment for International Peace က Vikram Nehru ကတော့ဒုက္ခသည်တွေအလုံးအရင်းနဲ့ထွက်ပြေးနေရတာဟာအာဆာအစွန်းရအဖွဲ့ထက်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးကြောင့်ထွက်ပြေးရသူပုံများတယ်လို့သုံးသပ်ပါတယ
်။ Also is a very small force. They are not capable of carrying out any series of attacks over a period of time at this point at least. And the huge flow of refugees from Arakan state into Bangladesh is entirely
because of the extreme brutal response of the armed forces. The country is not able to do this. The country is not
မြန်မာအစိုးရကတော့လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့စစ်ဆင်ရေးမှာဥပဒေနဲ့အညီထိုင်နေတဲ့ချောင်ရဖို့နဲ့တည်ငြိမ်မှုရရှိရေးကြိုးပမ်းရမှာအပြစ်နဲ့ပြည်သူတွေမထိခိုက်အောင်ဆောင်ရွက်ဖို့ညွှန်ကြားထားကြောင်းကြေညာချက်မှာဖော်ပြထားတာပါလူ့အခွင့်အရေးချုပ်ပေါင်းမှုတွေရှိခဲ့တယ်ဆိုရင်လည်းတရားဥပဒေအရအရေးယူသမှဖြစ်ကြောင်းလည်းပြောဆိုထားတာဖြစ်ပါလိမ့်ရှင်